ဒေါ်နာထရမ့်အစိုးရတဲ့မှာနိုင်ငံခြားရေးဝန်ကြီးဖြစ်ခန့်အပ်နိုင်ပွဲရှိတယ်လို့တစ်ပြဲနေသူတွေစီရင်မှာနယူးယောက်မြို့တော်ဝန်ဟောင်းရူဒီဂျူလီယာနီပါဝင်တဲ့ဆိုတဲ့သတင်းတွေထွက်ပေါ်လာနေတဲ့တချိန်ထဲမှာပဲနိုင်ငံခြားရေးမူဝါဒဆိုင်ရာပေါ်လစီတွေကိုဂျူလီယာနီကထုတ်ဖော်ပြောဆိုလာနေပါတယ်အပြည့်စုံကိုတော့ကိုစောဝန်နိုင်ကတင်ပြပေးပါမယ်ရှင
်ဒေါ်နယ်ထရမ့်အနေနဲ့သမရအဖြစ်ကျန်းသစ်စာကျင်းဆိုဖို့ရက်နီးလာတာနဲ့အမျှအစိုးရအဖွဲ့အတွင်းဘသူတွေပါမလဲဆိုတဲ့အပေါ်အများစုကစိတ်ဝင်တစားနဲ့စောင့်ကြည့်နေကြတာဖြစ်ပါတယ်သမရရွေးကောက်ပွဲမတိုင်ခင်မဲဆွယ်စည်းရုံးမှုကာလတွေအတွင်းသူ့အပေါ်တစ္ဆာရှိသူလူယုံတွေကိုသူကောင်းမြောက်တဲ့အနေနဲ့ဒေါ်နယ်ထရမ့်ကအစိုးရအဖွဲ့အရာတွေအတွက်ရွေးချယ်နေတယ်ဆိုတာသိတာထင်ရှားကြောင်းသတင်းမီဒီယာတွေမှာရေးသားဖော်ပြနေကြပါတယ်။သမ္မတဂျော့ဂျ်ဒဗလျူဘုရှ်လက်ထက်အတွင်းကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတအကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ဂျွန်ဘိုလ်တွန်အလွတ်တော်ဥက္ကဋ္ဌဟောင်းနူဂင်ဂရစ်အထက်လွှတ်တော်အမဘော့ဘ်ကာကာရိုနဲ့အတူနိုင်ငံခြားရေးဝန်ကြီးဖြစ်လာနိုင်ခြေရှိတယ်လို့တစ်ပေးခံရတဲ့ရူဒီဂျူလီယာနီကိုနိုင်ငံခြားရေးဝန်ကြီးဘသူဖြစ်လာနိုင်ခြေရှိတယ်လို့ The Wall Street Journal ကအက်ဒီတာချုပ် Gary Baker ကနိုဝင်ဘာလ14ရက်နေ့ကမေးတဲ့အခါမှာဂျူလီယာနီကအခုလိုဖြေကြားခဲ့ပါတယ
် John would be a very good choice.
John Bolton ဟာအင်မတန်တင့်တော်တဲ့သူတူဖြစ်ပါတယ
်။တခြားတင့်တော်တဲ့သူတယောက်ယောက်များရှိပါသေးသလား
? Maybe me, I don't know.
ကျွန်တော်လည်းဖြစ်နေတာပေါ့မသိပါဘူးဗျာ။
ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးကာလတွေအတွင်းဒေါ်နယ်ထရမ့်ကအချင်းချင်းဝေဖန်ပြောဆိုခဲ့တဲ့အီရန်နျူကလ িয়ার အရေးသဘောတူညီချက်နဲ့ပတ်သက်လို့မေးတာမှာတော့သမ္မတဘရက်ကိုဘားမားအနေနဲ့လွတ်တော်မှာမဲခွဲဆုံးဖြတ်ပြီးတရားဝင်စာချုပ်အဖြစ်အတည်ပြုချက်ရယူခဲ့ခြင်းမရှိတဲ့အတွက်အဲ့ဒီသဘောတူညီချက်ကိုသမ္မတသည့်အနေနဲ့အတိအမှတ်ပြုစရာမလိုဘူးလို့ဂျူလီယာနီကပြန်လည်ဖြေကြားခဲ့ပါတယ်ထရမ့်အစိုးရအတွက်အာဏာလွှဲပြောင်းရေးအဖွဲ့မှဒုတိယတာဝန်အရှိဆုံးရာထူးယူထားတဲ့ဂျူလီယာနီဟာသူ့မြို့တော်ဝန်အဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ရှစ်နှစ်တာကာလအတွင်းနယူးယောက်မြို့အတွင်းပြုပြင်ပြောင်းလဲမှုတွေအများအပြားလုပ်နိုင်ခဲ့တယ်လို့နယူးယောက်မြို့ကမြန်မာနယ်ပွားတူဖြစ်သူကိုမိုးချမ်းကပြောပါတယ်
။အဲမြို့တော်ဝန်ပေါ့နော်လုပ်ခဲ့တော့မှလည်းအတိုက်ခံတွေအများကြီးရှိခဲ့တယ်။အဲ့ဒီတဲမှာမှသူတော်တော်လေးကိုနှိမ်နှင်းခဲ့တဲ့အပိုင်းတွေရှိတယ်။ဘာတွေနှိမ်နှင်းခဲ့သလဲဆိုဥပမာအဖြစ်မာဖီးယားကျွန်တော်ရင်တော့ဆိုရင်ကျွန်တော်ဒီဂိုင်းတွေပေါ့ဗျာ။တကယ် Italian gang တို့ဟာလာတရုတ် gang တို့စသဖြင့်အကျိုးလို့ gang နဲ့ gang တွေရှိခဲ့တယ်အပြန်နဲ့ပြစ်ကြခတ်ကြတတ်ကြတဲ့အချိန်မှာအဲ့ဒါကိုသူကိုယ်နဲ့ပင်လေ Italian လူမျိုးဖြစ်တဲ့အပြင်ကိုအဲ့ဒီ Italian gang တွေကိုနှိမ်နေတယ်မှာသူထိတ်ဆုံးကနှိမ်နေတယ်ဆိုတော့ထုံနည်းလကောက်မယ်တခြားမကောင်းတဲ့ဟာတွေလှုပ်ရှားနေတဲ့သေးရောက်နာတို့တို့ပြည်တန်စာလုပ်ငန်းတွေလုပ်တာတွေရှိတယ်ခိုးကြခိုးဝင်းနဲ့လုပ်ကြတာပေါ့လေ license မရှိဘဲနဲ့ဆိုတော့အဲ့ဒါမျိုးတွေမှာလည်းသူတော်တော်လေးကိုနှိမ်နှင်းခဲ့တယ
်နယူးယောက်မြို့မှာရှိတဲ့ World Trade Center မျော်စင်ကြီးတစ်ခုကိုအခေရာအကြံဖက်အဖွဲ့က2001ခုနှစ်စက်တင်ဘာလ17ရက်နေ့မှာတိုက်ခိုက်စဉ်မှာဂျူလီယာနီဟာမြို့တော်ဝန်အဖြစ်တာဝန်ထမ်းဆောင်နေတဲ့အချိန်ဖြစ်ပြီးအဲဒီအချိန်ကမြို့တော်ဝန်တယောက်အနေနဲ့သူ့ရဲ့ဥဆောင်လမ်းပြမှုတွေအပေါ်အမေရိကန်တနိုင်ငံလုံးကလေးစားခဲ့ရာကတန်းပြည်ရဲ့နိုင်ငံရေးစက်ခုံပေါ်ကိုရောက်ရှိလာသူဖြစ်ပါတယ်။ဒါပေမဲ့လည်းနောက်ပိုင်းနယူးယောက်မြို့ပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုပြင်းပြောက်အောင်မြင်အောင်လုပ်နိုင်ခဲ့ခြင်းမရှိတဲ့အတွက်မြို့ကန်တွေကသူ့ကိုအခုအချိန်ထိမကြိုက်ကြတော့ဘူးလို့တခြားနယူးယောက်မြို့ကမြန်မာနယ်ပွားတဦးဖြစ်တဲ့ကိုနေတီမြင့်ကပြောပါတယ်
အော်အမေရီရောအဖြူရောကျွန်တော်အေရှန်နေရောပေါ့လေအများစုကကျွန်တော်နဲ့ပတ်သက်သူအများစုကနယူးယောက်မှာနေဆိုင်သူတွေကတော့သူ့ရောတိတ်မကြိုက်ကြဘူးခင်ဗျနိုင်လေးဖြစ်ကြစားဆိုတော့ဟိုကတောင်းကနေဖြစ်နေတဲ့ကာလလေးပေါ့လေအဲ့ကာလမှာတော့သူ့ရဲ့လုံဆောင်ချက်တွေကတော့ပေါ့လေနင်းနဲ့ပြန်လေပြုစုပြုထောင်ရတဲ့သူနင်းနဲ့လုံနိုင်တယ်နောက်ပိုင်းဒီမှာတော့သူကနိုင်လေးဘက်မှာဖြစ်ပြန်ဟိုဖြစ်ပေါ်ခဲ့ပြီးဥစ္စာတွေမှာအခုနောက်ပါသူတို့ဘယ်လိုကူညီရမလဲဘယ်လိုပံ့ပိုးရမလဲဘယ်လိုဆောင်တဲ့ဥစ္စာတွေမှာသူဆက်လက်ပြီးတော့အဲ့လုံးလုံးငန်းစင်တွေကိုဆက်လက်မလုပ်နိုင်တာကြီးတွေ့ရတယ်။အဲ့ဒီကသူ့ရောနောက်ပိုင်းမှာရောသူ့ရောအဲ့တိတ်မကြိုက်တဲ့ဥစ္စာအခုတည်းတည်းပဲဖြစ်သွားတာပေါ့လေ
။ရူဒီဂျူလီယာနီအနေနဲ့နိုင်ငံခြားရေးဝန်ကြီးအဖြစ်ရွေးချယ်ခံရနိုင်တယ်ဆိုတော့ပြောဆိုမှုတွေထပ်နေတဲ့တစ်ချိန်တည်းမှာပဲလက်ရှိသူလှုပ်ဆောင်နေတဲ့စီးပွားရေးလုပ်ငန်းတွေကြောင့်သူ့ကိုနိုင်ငံခြားရေးဝန်ကြီးအဖြစ်ခံထားရမှာအဟံအတားတွေဖြစ်စေနိုင်တယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်။ဒေါ်နယ်ထရမ့်အစိုးရအဖွဲ့အတွင်းပါဝင်မဲ့ဝန်ကြီးအမည်စင်းတွေနဲ့တခြားအရေးပါတဲ့ယာရုတွေအတွက်ဘသူတွေကိုခန့်အပ်မယ်ဆိုတာတွေကတော့လာမယ့်ရက်ပိုင်းအတွင်းမှာသိရှိနိုင်ကြတော့မှာဖြစ်ပါလေခင်ဗျာ